မင်္ဂလာပါခင်ဗျာ2024ခုနှစ်စက်တင်ဘာလ12ရက်ဂျာတာပရီနေညာပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီနေ့ညာပိုင်းအစည်းအဝေးမှာနိုင်ငံတော်ဝန်ရေဘေးကြောင့်လူ28ဦးသေဆုံးတဲ့အကြောင်းနဲ့နေဆက်ခိတ်တွေကိုတရုတ်နဲ့စစ်ကောင်စီတို့ပိတ်ဆို့မှုကြောင့်ရှမ်းမြောက်ကဒေသခံတွေအခက်အခဲတွေကြုံနေရတဲ့အကြောင်းစတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုတင်ပြပါမယ်ခင်ဗျာကရင်နဲ့ကယားပြည်နယ်အတွင်းမှာမိုးများပြီးရေကြီးရေရှမ်းဖြစ်လာတာကြောင့်စစ်ဘေးဒုက္ခသည်စခန်း6ခုကနေအိမ်80ကျော်ရေထဲမျောပါသွားပြီးရေဘေးကြုံနေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်စတင်ပါလာ7ရက်နေ့ကကရပီနယ်ဒီမော့ဆိုမြို့နယ်အရှိတ်ချမ်းမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်း5ခုကအင်ဂျီ80ကျော်ရေနစ်မြုပ်မျောပါသွားတယ်လို့စတင်ပါလာ7ရက်နေ့ဒီနေ့မနက်အစောပိုင်းမှာတော့ကင်းပီနယ်တန်တောင်ကြီးမြို့နယ်ကရာဒိုဒုက္ခသည်စခန်းကနေအိမ်10လုံးကျော်ရေထဲမျောပါသွားတယ်လို့ဆိုပါတယ်။ယာဂီမုန်တိုင်းအချိန်ကြောင့်စတင်ပါလာ9ရက်နေ့ကစပြီး3ရက်စတိုင်မိုးများပြီးတော့တောင်ကျချောင်းရီမြင့်တက်လာတာကြောင့်စစ်ဘေးဒုက္ခသည်တွေရဲ့နေအိမ်တွေရေနစ်မြုပ်ကုန်တာပါခင်ဗျာ။မန္တလေးတိုင်းဝမ်တွင်းမြို့နယ်ကစမုံစဲတမန်ကျိုးသွားတာကြောင့်ဝမ်တွင်းမြို့နယ်ကကျွေးရပေါင်း20ကျော်ရင်းနှီးမြုပ်နေပြီးကယ်ဆယ်ရေးတွေလိုအပ်နေတယ်လို့ဒေသခံတွေက RFA ကိုဒီကနေ့မွန်လွယ်ပိုင်းကပြောပါတယ်။စက်တင်ဘာလ17ရက်နေ့ကတော့ရွာပေါင်း20ကျော်ရေကြီးနေတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာရေအနက်10ပေနီးပါးဝင်ရောက်နေတယ်လို့ရေစီးတန်နေတာကြောင့်ကယ်ဆယ်ရေးတွေရောက်မလာသေးဘူးလို့ဝမ်တွင်းမြို့ကလုံခြုံရေးအကြောင်းအမည်ဖော်လိုတဲ့ဒေသခံတူက RFA ကိုပြောပါတယ်။ရွာပေါင်း20ကျော်မှာဒေသခံ1000ကျော်နေထိုင်ပြီးအများစုဟာမရွှေပြောင်းနိုင်တာကြောင့်စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့အဲ့ဒီဒေသခံကပြောပါလေခင်ဗျာ။ဂျာတာပရီနေကတိုက်ခိုက်သွားတဲ့ယာဂီတိုင်ဖုန်းမုန်တိုင်းကြောင့်အရှိတောင်အာရှနိုင်ငံအများစုထိခိုက်ခဲ့ပြီးရေကြီးရေရှမ်းမြေပြိုမှုတွေကြောင့်သေဆုံးရသူ200ကျော်တယ်လို့ AFP သတင်းတရမှာဖော်ပြပါဗျ။မုန်တိုင်းကြောင့်အများဆုံးထိခိုက်တဲ့နိုင်ငံဟာဗီယက်နမ်နိုင်ငံဖြစ်ပြီးသေဆုံးသူ198ဦးရှိပါတယ်။မြန်မာနိုင်ငံမှာတော့သေဆုံးသူ22ဦးရှိပြီးထိုင်းနိုင်ငံမှာသေဆုံးသူ9ဦးရှိပါတယ်။UNICEF ရဲ့ထုတ်ပြန်ချက်အရဗီယက်နမ်နိုင်ငံမှာစီရင်စု26ခုမှာအင်ဂျီ3သိန်းခွဲနီးပါးရင်းနှီးပြုတ်တယ်လို့ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေရတယ်လို့လည်းဆိုပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်အတွင်းကတောင်ခန့်ကျေးရွာနီးမှာစစ်ကောင်စီနဲ့တရားမျိုးသားလွတ်မြောက်ရေးတပ်မတော် TNL ပူးပေါင်းတပ်တွေတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့မြို့ကန်တွေကပြောပါတယ်။တောင်ခန့်ကျေးရွာနီးမှာအမြောက်စခန်းကုတ်ကဲမှုဌာနချုပ်အမှတ်900နဲ့အမြောက်တပ်ရင်း206နဲ့အမြောက်တပ်ရင်း406တို့ကို DNL နဲ့ပူးပေါင်းတပ်တွေကတင်းယူခဲ့ပြီးတဲ့နောက်ကြံရှိနေတဲ့အမြောက်တပ်ရင်း354အနီးမှာတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကတောင်ခန့်ကျေးရွာမှာကြံရှိနေတဲ့အမြောက်တပ်ရင်းကိုလက်မလို့ရရေးအတွက်အင်အားများနဲ့ချီတဲ့စစ်ကူတွေပို့ပေးနေတယ်လို့နောင်ချိုကအမျိုးဖော်လိုတဲ့ဒေသခံတူက RFA ကိုပြောပါတယ်။အမြောက်တပ်ရင်း3ခုနဲ့အမြောက်စခန်းကုတ်ကဲမှုဌာနချုပ်တစ်ခုအခြေစိုက်တဲ့တောင်ခန့်ရွာဟာစစ်ကောင်စီအတွက်စစ်ရေးအရအရေးပါပြီးဒီစခန်းတွေကိုလက်လွတ်ဆုံးရှုံးရရင်တိုက်ပွဲတွေဟာရှမ်းတောင်နဲ့ပြင်ဦးလင်မြို့ပေါ်ထိရောက်လာနိုင်တယ်လို့သူကဆိုပါတယ်။နှစ်ဖက်တိုက်ပွဲတွေထိခိုက်သေဆုံးတာတွေရှိပေမဲ့လက်တလောအခြေအနေအရ RFA အနေနဲ့တီးခြားအတိမပြုတ်နိုင်သေးပါဘူးခင်ဗျာ။ထိုင်းနိုင်ငံမှာရှိတဲ့တက္ကသိုလ်တွေမှာပညာသင်ကြားနေကြတဲ့ကာလာတိုမြန်မာကျောင်းသားကျောင်းသူတွေအနေနဲ့ Passport for Education PEDive နိုင်ငံကူးလက်မှတ်တက်တန်းတိုးတာတွေပြုလုပ်ပေးတော့မှာမဟုတ်ဘူးလို့ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကဒီကနေ့စက်တင်ဘာလ17ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကကျောင်းသားကျောင်းသူတွေထိုင်းနိုင်ငံကိုထိုင်းဘာသာစကားကာလာတိုနဲ့ဆရာများအတွက်အင်္ဂလိပ်စာသင်တန်းတက်ရောက်တဲ့ကျောင်းသားကျောင်းသူတွေအလွန်များပြားလာတဲ့အတွက်စက်တင်ဘာလ16ရက်နေ့ကစပြီး PEDive နိုင်ငံကူးလက်မှတ်တက်တန်းတိုးတာတွေမြန်မာတန်ရုံဘန်ကောက်မြို့နဲ့မြန်မာကောင်စစ်ဝင်ချုပ်ယုံချင်းမိုင်မြို့တွေမှာဆောင်ရွက်ပေးတော့မှာမဟုတ်ဘူးလို့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာသတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်စက်တင်ဘာလ10ရက်နေ့ကစလို့နိုင်ငံတော်မှာရေကြီးနှင်းမြုပ်မှုနဲ့မြေပြိုမှုတွေကြုံနေရပြီးသေဆုံးသူ28ဦးထိရှိလာပါတယ်စစ်ကောင်စီရဲ့ကူညီကယ်ဆယ်ရေးတွေအခြေမီမရောက်သလိုရေဘေးဒုက္ခသည်တွေဟာနိုင်ငံပေါင်းများစွာရေကြီးနှင်းမြုပ်မှုဒဏ်ကိုခံနေရပါတယ်ဒီသတင်းအပြည့်အစုံကိုမတ်ရင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ
RFA ကဒီကနေ့ညနေ4:00နာရီထိရရှိထားတဲ့စီးရင်တွေအရနိုင်ငံတော်ဝန်ရေကြီးနှင်းမြုပ်မှုနဲ့မ ြေပြိုမှုတွေကြောင့်လူ28ယောက်သေဆုံးသွားပါတယ်။ရာဂီမုန်တိုင်းအချိန်ကြောင့်မိုးတဲထန်ပြီးတော့ရေကြီးရေလျှမ်းမှုတွေဖြစ်နေတဲ့မန္တလေးတိုင်းရမဲသိမ်းမြို့နယ်မှာ18ယောက်၊ပသိမ်ကြီးမြို့နယ်မှာ1ယောက်၊တက္ကုံမြို့နယ်မှာ1ယောက်၊လယ်ဝဲမြို့နယ်မှာ1ယောက်၊ပြင်မနာမြို့နယ်မှာ1ယောက်၊ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်မှာ1ယောက်၊တရှိလိမြို့မှာ2ယောက်၊ဖဲခုံမြို့နယ်မှာ3ယောက်စုစုပေါင်း28ယောက်သေဆုံးသွားတာပါ။စတေမာလာကိုရညာကရမဲသိမ်းမြို့နယ်တပြေပင်ရွာမှာမိုးတဲထန်ပြီးတော့မြေပြိုတာကြောင့်လူ9ယောက်အစုလိုက်အပြုံလိုက်တေဆုံးသွားတယ်လို့မိသားစုဝင်တယောက်က RFA ကိုပြောပါရယ
်ကိုရညာကလည်းမြေပြိုပြီးတော့ပြိသွားတာမနေ့ကလည်းရေမကြတော့သွားဖော်လို့မရအောင်အာဒီနေ့မနေ့တော့သွားဖော်တာ9လောင်းလုံးတော့ပြန်တွေ့ရတဲ့အဲ့လိုရောင်မလေးကကြောက်လဲသူ့ကလေးတွေကိုကိုရလေးပေါ့နော်ကိုရပြီးတော့သုံးသွားတဲ့9လောင်းလုံးတော့ဟိုကြီးမိတို့အိမ်ပေါ်မှာပြန်လာရတဲ့တချို့ဘူးကြတော့လဲကိုရေရမကြသေးရနဲ့မိုးအရန်ရွာနာနဲ့တချို့ဘူးကလည်းဘယ်လိုစီပြန်မသိသေးဘူးတဲ့
ရေကြီးနစ်မြုပ်မှုဖြစ်နေတဲ့နေပြည်တော်ကောင်စီနယ်မြေမှာလည်းကုညီကဲဆဲရေးအခက်ခဲတွေရှိတယ်လို့လုံချုံရေးအရာမြင်မဖော်လို့တဲ့တက်ကုံမျိုးကကုညီကဲဆဲရေးလုပ်နေသူတယောက်က RFA ကိုပြောပါတယ်
။အေးကလုံတော့မလုံတော့တာဒုက္ခအရာရောက်တာရမှာတော့တော့ကဲဆဲမှရမင်းနေရလို့ဆိုတာ။အေးကဘယ်လိုပြဿနာတက်နေလဲဆိုတာကတော့နေရှိပြီးတော့တခါမောင်းမဲ့လူကမရှိဘူးတော့တခါမောင်းမဲ့လူရှိကျွန်တော်နေရတခါမလုံတော့အဲ့လိုမျိုးဖြစ်နေပုံတော့ခါကြတော့ဒုက္ခရောက်တာတော့များ
အချိန်ပြင်းတဲ့ရေစီအားကြောင့်ရေထဲမျောပါသူတွေလည်းရှိနေပြီးတော့တေဆုံးမှုဟာအခုတက်ပုံများလာနိုင်တယ်လို့ကုညီကဲစိအဖွဲ့တွေကပြောပါဗျ။ပြင်းပြင်းနဲ့မြဝရီမျိုးမှာဒီကနေ့ရေပြန်ကျလာပေမဲ့ကုညီကဲစိရေတွေလိုအပ်သေးတယ်လို့ဒေသခံတွေကပြောပါဗျ။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းတရှိလိမ့်မျိုးမှာလည်းရေပြန်ကျသွားပေမဲ့သွားလာလို့မရသေးဘူးလို့တရှိလိမ့်မျိုးကတယောက်က RFA ကိုပြောပါဗျ။ရေဝေးဒုက္ခကြုံနေရခြင်းစစ်ကောင်စီဟာကုညီကဲစိရေတွေအချိန်မီမလုံနိုင်ခဲ့ဘူးလို့ဒေသခံတွေကထောက်ပြပြောဆိုပါတယ်။လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာရှာထားရေးဝန်ကြီးဌာနကတာဝန်ရှိသူတယောက်ကတော့လူ9000ကျော်ကိုကုညီကဲဆဲရေးတွေလုပ်ပေးနေတယ်လို့ RFA ကိုပြောပါတယ်
။ကျမတို့မင်းရညနေဒီစီရင်ရတော့ဒီပြောကောင်စီနဲ့ကြေးအတင်းတွေလောက်ကိုရေပိုးတိုင်းပေါ့နော်အဲ့ဒါရင်ပြီးတော့မွန်တို့မာနေနေပေါ့ရှမ်းပေါ့နော်အများစုကတော့ဒီအပေါ်မှာပေါ့နော်မြေပြောကောင်စီနဲ့ရှမ်းတော့အများဆုံးဒေတာရထားတယ်ပေါ့နော်အခုချိန်ကြီးကတော့20လောက်တော့ဟုတ်ကဲ့အဲ့ဒါပါလေကြောင်းရှိနေတာရှိတယ်အခုခေတ်တော့သူတို့စက်သားမှနေတဲ့ဥယျာဉ်ဆိုတော့8000ကျော်လောက်တော့ရှိပြီရှင်ဟုတ်
နေပြည်တော်ကောင်စီနယ်မြေမန္တလေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်တွေမှာလည်းရေကြီးရေလျှမ်းမှုတွေကြောင့်ရေဘေးဒုက္ခကြုံနေရတဲ့သူလူပေါင်း300,000ကျော်ရှိနိုင်တယ်လို့ကုညီကဲဆဲအဖွဲ့တွေကခန့်မှန်းပြောဆိုပါရယ်စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့စစ်တောင်းရွှေကျင်တန်လွင်တောင်ရင်ဘီးလင်းနဲ့ပဲခူးမြစ်ရေတွေမြင့်တက်နေတာကြောင့်ကရင်ပဲခူးနယ်မွန်ပြည်နယ်ကမြို့9မြို့မှာမြစ်ရေဆက်ပြီးတော့ကြီးနိုင်တယ်လို့သတိပေးထားပါတယ်ရှင်
RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ Hiking သဘောတူညီချက်ပေပြက်ပြီးတိုက်ပွဲတွေပြင်းထန်လာပြီးတဲ့နောက်ရှမ်းမြောက်ဒေသနဲ့ဆက်ဆက်နေတဲ့နယ်စပ်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကအပြီးပိတ်လိုက်သလိုစစ်ကောင်စီဘက်ကလည်းကုန်စည်တယူမှုတွေကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်အခဲနဲ့ကြုံတွေ့နေရတယ်လို့ဆိုပါတယ်။ဒီအကြောင်းပြေဆုံးကိုမတ်သစင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းမှာတကြော့ပြန်2029စစ်စင်ရေးစတင်နေပြီးတဲ့နောက်အောက်ဘုတ်လောက်ကမိုင်းကဆလို့နေဆက်ဂိတ်တွေကိုတရုတ်နိုင်ငံကပိတ်လိုက်တယ်လို့စစ်ကောင်စီဘက်ကလည်းလမ်းကြောင်းတွေကိုပိတ်ဆို့ထားတာကြောင့်စေဝါနဲ့ကုန်ပစ္စည်းပြက်လက်မှုတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြို့ပေါင်း21မြို့နဲ့ကျင်စန်းကျော်၊ချင်းရွှေဟော၊ရန်လုံးကျိုင်း၊မုံကိုနဲ့နန့်ခမ်းစတဲ့တရုတ်နေဆက်ဂိတ်၅ခုကိုညီနောင်မဟာမိတ်တပ်ဖွဲ့တွေသိမ်းပိုက်ထားတာပါ။တရုတ်နိုင်ငံဘက်ကနေဆက်ဂိတ်တွေကိုပိတ်လိုက်တာဟာတိုက်ပွဲတွေရအောင်ဖိအားပေးတဲ့သဘောဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။အလားတူစစ်ကောင်စီဘက်ကလည်းရှမ်းမြောက်ဒေသကိုစေဝါတည်မှုကိုပိတ်ပင်ထားတယ်လို့ဆိုပါတယ်။ဒါကြောင့်ဒေသတွင်းမှာစေဝါနဲ့ကုန်ပစ္စည်းပြက်လက်မှုနဲ့ကြုံနေရတယ်လို့တန်မျိုးသားလွတ်မြောက်ရေးတပ်မတော် TNL ပြောခွင့်ရသူလွေးရည်ဦးက RFA ကိုပြောပါတယ်
။ဟုတ်ကဲ့လက်ရှိမှာတော့ဒေသမှာတော့စေဝါကတော့အခြေအနေကတော့ခက်ခဲနေတယ်လို့ပြောလို့ရပါတယ်ပေါ့လေ။ဒီတရုတ်ဆိုရကလည်းဒီပြည်မတွေဟပ်ပိတ်ပင်တယ်တခုကဒီစစ်ကောင်စီဘက်ကလည်းဒီမှာတို့ကိုပိတ်ပင်ထားတာဖြစ်တဲ့အတွက်ကြောင့်စေဝါကတော့လက်ရှိကတော့ခက်ခဲနေတယ်တချို့အတွေကပြက်လက်နေတာမျိုးပြည်လက်ရှိပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာကိုကန့်ဝါနဲ့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေအပါအဝင်မြို့နယ်20ရှိပြီးလူကြီးနှစ်သန်းနီးပါးနေထိုင်ကြပါတယ်။တရုတ်နိုင်ငံနဲ့စစ်ကောင်စီတို့ရဲ့ပိတ်ဆို့မှုဒဏ်ကိုရှမ်းမြောက်ဒေသခံတွေအားလုံးကြုံနေရတာလို့လည်းပြောကြပါတယ်။တင်းနယ်ထိတ်ချုပ်ထားတဲ့ကိုခိုင်မြို့မှာတော့ကလေးတွေကောက်ွယ်ဈေးထိုးခွင့်ရဖို့တောင်ခက်ခဲနေတယ်လို့ နှုတ်ကြုံရအမည်မဖော်လိုတဲ့မြို့ကတယောက်က RFA ကိုပြောပါတယ
်ရှင်းလာပါ25လောက်ကစပြင်းမှာတရုတ်ကဟွန်ဒွေဂိတ်အားလုံးပိတ်ပါတယ်ပေါ့နော်ဆိုတော့အခက်ခဲကပေါင်းဆောင်ပဲစစ်မှန်ရင်းနဲ့ပတ်သက်တဲ့စေဝါတွေကခက်ခဲလာတယ်အချို့ကျတော့အနည်းလိုက်ရှာပြမမာယူပြီးမှရောင်းလာလို့ရှိကြတယ်ပေါ့ဒါပေမဲ့မလုံလောက်ဘူးပေါ့နော်အာဖြားနာတဲ့အချို့ယောဂါတွေအတက်ကြတော့ဆေးဝါတော့ခက်ခဲတယ်ဘန်ကလေးကပဲဆေးထိုးလာတော့ဘာလို့ဆိုရပါတော့ခက်ခဲတော့ပြီပြီးရင်ကုန်စည်နှုန်းကလည်းစမတန်မြင့်နေပေါ့နော
်လက်ကျဆေးဝါတွေနဲ့ကုန်ပစ္စည်းတွေလည်းဈေးအဆမတန်တက်လာသလိုစံတိတ်ကို7-3သိန်းလောက်ထိရှိတယ်လို့လည်းပြောပါတယ်စစ်ကောက်စီဘက်ကလည်းပိတ်ဆို့ဖြတ်တောက်ထားတဲ့အတွက်ရေးကြီးတဲ့ဈေးတွေတော့ပဲတိုးဝှက်ပြီးတည်နေရတယ်လို့ရှမ်းနယ်မြောက်ပိုင်းကအမည်မဖော်လို့တဲ့ဈေးဆိုင်ပန်ရှီတယောက်ကပြောပါတယ
်တည်ရတာအဆင်ပြေတယ်ဆိုရင်တော့တည်လို့လွယ်တာပေါ့အခုလောလောဆယ်လမ်းမှာကတည်ဖို့ကနည်းနည်းအခက်အခဲရှိတဲ့ခါကျတော့လိုတဲ့ဈေးတော့အရေးကြီးတဲ့ဈေးတော့ပဲတည်တာပေါ့လေတရုတ်ဘက်ကဈေးကတော့တချို့ဈေးတွေကတော့ပြတ်တောက်ကုန်တယ်ဟုတ်တယ်သူတို့က 25% တို့ 50% 60% တွေဒါတွေကအကုန်လုံးကတော့ပြတ်တယ်
ဒီကိစ္စနဲ့ပတ်သက်လို့မင်းမြန်နိုင်ဖို့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကို RFA ကဆက်သွယ်မင်းမြန်ခဲ့ပေမဲ့ဖုန်းလက်ခတ်ဖြေဆိုတာမရှိပါဘူးအလားတူတရုတ်နိုင်ငံဘက်ကနေဆက်ဂိတ်တွေကိုပိတ်ထားတာနဲ့ပတ်သက်လို့ရန်ကုန်မြို့ခြေဆိုင်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကို RFA ကဒီကနေ့ဆက်သွယ်မင်းမြန်ထားပေမဲ့ဒီနေ့ညနေ4နာရီလောက်ထိတစုံတရာအကြောင်းပြန်လာတာမရှိပါဘူးဒေသခံတွေကတော့လမ်းကြောင်းတွေပိတ်ဆို့ပြီးတိုက်ပွဲရပ်ဖို့ဖိအားပေးပေမဲ့လက်တွေမှာတိုက်ပွဲတွေရပ်ဖို့ကခက်ခဲနိုင်တယ်လို့ပြောဆိုကြပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကနေရန်ကုန်မြို့ကိုစစ်ပေးတင်းရှောင်လာတဲ့ဒေါ်မြတ်မြဝင်းတို့မိသားစုဟာစာဝတ်နေရေးအတွက်ရိုးရာဒေသစာတမျိုးဖြစ်တဲ့ငပလီကောင်းချင်းတို့လုပ်ပြီးရောင်းချနေပါတယ်။ဒီအကြောင်းကို RFA ဝိုင်းတော်သားကိုနေရင်ကျော်ကတင်ပြပါလိမ့်မယ်ခင်ဗျာ
။အခုမြင်နေရတဲ့တလုတ်စာကောင်းချင်းတို့လေးတွေကိုအရင်ကရခိုင်ပြည်နယ်တန်ရွဲမြို့မှာပဲဝယ်စားလို့ရပါတယ်။အခုတော့ရန်ကုန်မှာဝယ်လို့ရနေပါပြီ။ခက်ပြောင်းသွားလို့မဟုတ်ပါဘူးငပလီမှာစစ်ဖြစ်နေလို့ထွက်ပြေးလာတဲ့အရက်သားတွေကအသက်60အရွယ်ဒေါ်မြတ်မြဝင်းတို့မိသားစုကစားဝတ်နေရေးအတွက်လုံယောင်းနေတာပ
ါတော့အခုကတော့ကျွန်တော်တို့လည်းစစ်ပြေးချောင်ဘောနဲ့လာတဲ့အတွက်ဒီရန်ကုန်ကိုရောက်လာပြီးတဲ့အခါမှာအလုပ်ကိုင်းကလည်းမရှိသေးတဲ့အတွက်တော့ဒီဥစားကိုဒီမှာပြည်သူစားတော့ဆိုင်နဲ့ဆက်ပြီးတော့သူတို့ကဒီကောင်းချုပ်လုပ်ငန်းလေးကိုလုပ်ပါလားသူတို့ဖောက်သွေးယူပါမယ်ဆိုပြီးတော့ဆက်လို့ကျွန်တော်တို့လည်းသူတို့ကိုဒါဖောက်သွေးပေးနေပါတယ
်တန်ရွဲကနေရန်ကုန်ကိုထွက်ပြေးလာတဲ့လမ်းခီမှာဇွန်လ26ရက်နေ့ကအသက်86နှစ်အရွယ်ရှိနေပြီဖြစ်တဲ့သူ့ရဲ့မိခင်ပင်မန်းလုံးနဲ့အတွက်ကွယ်လွန်သွားရပါတယ်။ဒီကောင်းချင်းတို့လေးတွေကိုဒေါ်မြတ်မြဝင်းတို့ကမိသားစုလုပ်ငန်းအနေနဲ့ဘိုးဘွားလက်ထက်ကလေးကငပလီမှာထုတ်ရောင်းခဲ့တာပါ။ဒေါ်မြတ်မြဝင်းတို့မိသားစုကအခုရန်ကုန်မှာကောင်းချင်းတို့ကိုရခိုင်ရိုးရာအတိုင်းအရသာမပြတ်အောင်ထုတ်လုပ်နေပေမဲ့ကုန်ချမ်းဝယ်ရတာရခိုင်ပြည်မှာထက်ဈေးကြီးတယ်လို့ပြောပြပါတယ်။အသက်80နားနီးနေတဲ့သူတို့အဖေကအစမောင်နှမ5ယောက်စလုံးတာဝန်ကိုစီယူပြီးတနေ့ကိုအထုတ်900ကနေ1000အထိထုတ်ပေးရပါတယ်။ကောင်းချင်းတို့ကိုအရသာ၃မျိုးလုတ်ထားရဲဆိုတဲ့အကြောင်းဒေါ်မြတ်မြဝင်းရဲ့ညီမမတ်မေတချံကရှင်းပြပါတယ
်။အဲငပလီကောင်းထုတ်တန်းတဲ့ကောင်းထုတ်ခေါ်ပါတယ်။ဒါပေမဲ့ဒီငပလီလေးစိတ်မှာပဲရောက်ပါတယ်ဒီကောင်းထုတ်လေးကတော့ဒီစိတ်လေးလေးစင်းတဲ့ချိန်မှာဧည့်သည်တွေကပြန်လို့ချင်းဝေသွားပါတယ်။ဒီကောင်းထုတ်လေးပဲငါပြောအောင်၃မျိုးထုတ်ပါတယ်ကျွန်တော်ကရှင်းလေးတွေနဲ့ရောက်ပါတယ်။ဟိုစင်ကာပူထိပို့ရပါတယ်ကျွန်တော်တို့ဒီရဲ့ဆန်လေးလာဝေကြတယ်ဧည့်သည်တွေပဲ။ရန်ရင်ငပလီလက်ဆောင်အဖြစ်ရန်ကုန်ကိုဝေသွားကြပါတယ
်။စစ်မဖြစ်ခင်ကငပလီမစင်းလေစိတ်ကနေတလုတ်စာရွက်ဒီကောင်းချင်းတို့အထုပ်20ပါတဲ့ဝါချင်းတော်လေးတွေကိုအလဲလာတဲ့သူတွေကအိမ်ပြန်လက်ဆောင်အဖြစ်ဝယ်သွားလို့ရှိကြတယ်လို့မမေတချံကပြောပါတယ်။ဒီကောင်းချင်းတို့လေးတွေကိုဘယ်အရွက်နဲ့မှလုတာမကောင်းပဲဆလူဘက်နဲ့ပဲလုတ်ရတာကောင်းတယ်လို့ဒေါ်မြတ်မြဝင်းရဲ့အကိုဦးအောင်ဝင်းစိန်ကပြောပြပါတယ
်။ဒီကောင်းချင်းတို့တထုပ်ပြီးတဲ့အဓိကအသက်ကတော့ဒီဖက်ဖြစ်တယ်။ဒီဖက်ကအဓိကဒီနဲ့ပဲထုတ်မှအဆင်ပြေတယ်ပြောရွတ်တူတခြားအရွတ်တွေလည်းထုတ်လို့ရှိရင်သူကမာကြောပြီးတော့ကွဲပြဲကုန်တဲ့အတွက်အဆင်မပြေဘူးဒီရက်ကနင်းနေတယ်ပြင်ဝေတယ်မှုေးတယ်အဲဒါကြောင့်မို့လို့ဒီဖက်နဲ့ပဲထုတ်ခြင်းဖြစ်တယ်ပေါ့
ဆလူဘက်ကို ARI တိုင်းပသိမ်မြို့ကနေမှာယူရပါတယ်ဘဝမှာဆက်ပြီးဘာဖြစ်ခြင်းလဲဆိုတော့ဒေါ်မြတ်မြဝင်းကအခုလိုပြောပါတယ်ခင်ဗျာ
မြန်ပစ္စည်းကြီးဒီနိုင်ပါသေးအရှမ်းပါသေးပဲဆိုတော့များပေါ့ဒါပြီးလို့ရှိရင်ကျွန်တော်တို့ကလည်းကိုနေရာကိုအိမ်ပြန်လဲရပါပေါ့
RFA ရဲ့အစီအစဉ်လေးဒီမှာပဲရန်တာပါစေကြည့်ရှုနားဆင်ကြသူအားလုံးစမ်းမာရှင်လန်းကြပါစေခင်ဗျာ